ကိုဗစ်ကပ်ရောဂါကာလမှာစာဝတ်နေရေးအခက်အခဲကြုံနေရတဲ့အခြေခံလူတန်းစားမိသားစုတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်လို့တိုင်ကြားတဲ့စာရဲတောင်းနဲ့ချီရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂါကာလမှာအခက်အခဲကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူတန်းစားတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်၄ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေစေဖြစ်ပြီးတော့တိုင်ကြားစာတွေကလည်းအခုဆိုရင်38,000ကျော်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုထားပါဗျ။တိုင်စာတွေရဲ့93ရာခိုင်နှုန်းလောက်ရှိတဲ့3000ခွဲလောက်ဟာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရလို့အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းဒေသကဖြစ်ပြီးတော့တိုင်စာတွေကိုစတင်စီစစ်နေပြီလို့လည်းရေးသားထားပါဗျ။ပထမဆုံးအကြိမ်အဖြစ်တနိုင်ငံလုံးရိတ်ခါ5မျိုးအကူအညီစပေးခြင်းကစလို့အခုနောက်ဆုံးအကြိမ်ငွေသားထောက်ပံ့တဲ့အထူးအစီအစဉ်တွေမှာရတဲ့သူတွေမရတာမရတဲ့သူတွေရတာတွေရှိခဲ့သလိုသတ်မှတ်ထားတဲ့အတိုင်းအပြည့်အဝမရဘူးဆိုပြီးတိုင်တန်းတာတွေကန့်ကွက်တာတွေလည်းကြုံခဲ့ရတာပါရန်ကုန်တိုင်းမှိုင်သာယာမြို့နယ်အနောက်ပိုင်းမှာတော့ထောက်ပံ့ကြီးကိစ္စကိုပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတိုင်ကြားလာတာက30ကျော်ရှိပြီးထောက်ပံ့ကြီးမရတဲ့အတွက်ရရှိနိုင်ဖို့ရှောက်ထားတာက2000ဝန်းကျင်ရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါတယ်
ကျွန်တော်ကတော့၆ခါတဲ့ဒီလိုကျွန်တော်တို့စီစစ်ကြရမှာပေါ့နော်စီစစ်ရတဲ့ခေတ်ကလေးသမားဆရာတွေရမီရပါတွေဘယ်လာဒီယာတွေနဲ့စီစစ်နေဥစ္စာရှိပါတယ်သူ့မှာကျွန်တော်တို့ထောက်ပံ့ကြေးကိုစီးရင်တောင်းတော့ကကျွန်တော်တို့စစ်ကမလားကုန်မှာဖြစ်ပါတယ်ဘုဒ္ဓကျမ်းလည်းပဲဆယ်လပိုင်းအထွေမှာရောက်လာတဲ့ဒီလိုတောင်းဆွေလာတဲ့ဒီလိုရှိပါတယ်ခင်ဗျအဲဒီအတွက်ကိုလည်းကျွန်တော်တို့စီစစ်ကြပါတယ်ဟိုပြည်သူလူထုအများစုကနိုင်ငံတော်ရဲ့ဟဲ့လားကျွန်တော်တို့ဒီပြည်ဝင်သတင်းဌာနကမဟုတ်တဲ့အခြားဒေသခံတွေနဲ့ Facebook page တွေအနေပြီးတော့ဟိုလာဘယ်သူမဆိုရရမယ်တို့ဘာညာတို့ဆိုတော့ဒီဟိုလာလာတွေကိုအမှန်မှတ်ယူပြီးတော့ဟိုသူတို့တွေလူလားချက်တွေဒါတွေကိုတောင်းဆိုနေကြတာများပါတယ်ခင်ဗ
ျပြည်ထောင်စုဝန်ကြီးဦးမင်းသူကတော့တိုင်ကြားစာတွေကိုကြိုးဆိုကြောင်းနဲ့အလေးအနက်ထားတုံ့ပြန်ဆောင်ရွက်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်လိုအပ်တဲ့သူတွေကိုအကူအညီပေးတဲ့အစီအစဉ်မှာအထက်နဲ့အောက်အဖွဲ့အစည်းတွေကြားမှာချိတ်ဆက်မှုအားနည်းချက်တွေနဲ့လိုအပ်ချက်တွေကိုပြုပြင်နိုင်ဖို့လဲကြိုးပမ်းဆောင်ရွက်နေတယ်လို့လည်း Facebook လူမှုကွန်ရက်မှာရေးသားထားပါဗျ။နိုင်ငံရေးလှိလသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအားနည်းချက်ရဲ့ရလဒ်ဖြစ်တယ်လို့သုံးသပ်ပါဗျ။
အစိုးရအဖွဲ့အစည်းအစဉ်အဆက်ရဲ့ပေါ့လေဒီစီမံခန့်ခွဲမှုကအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အစိုးရရဲ့ထောက်ပံ့ခြင်းနဲ့ပတ်သက်တဲ့ဒီတိုင်တန်းမှုတွေကိုကြည့်မယ်ဆိုရင်စီမံခန့်ခွဲမှုအင်မတန်မှအားနည်းတာနော်ဖျို့ဖျဲဖြစ်တာနော်စနစ်မကျတာတွေကိုဟိုအထင်ရှားတွေ့နေရပါတယ်အစိုးရအနေနဲ့ထောက်ပံ့ကြေးပေးဝေတဲ့နော်ဒီလုပ်ငန်းကိုဟလာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေဟလာအစဉ်အဆက်စီမံခန့်ခွဲကုတ်ကဲပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်အဲတိုးတော်လည်းပဲတစ်ဖက်ကဟလာဒီတိုင်တန်းမှုတွေအမကျေမနှမှုတွေရှိလို့ရှိရင်ဒီပြန်ပြီးတော့တော့တိုင်တန်းရတာကလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပဲဖြစ်နေတဲ့အခါကြတော့ဒီတိုင်တန်းမှုတွေအပေါ်မှာဟလာစုံတန်းစစ်ဆေးပြီးတော့အေးအေးယူဆောင်ရွက်တဲ့အပိုင်းမှာတကယ်ထိရောက်အလုပ်ဖြစ်ပါမလားလို့လည်းမေးခွန်းထုတ်เสียရှိပါတယ်အဲအဲ့ဒီလိုဟလာတိုင်တန်းမှုတွေနဲ့ပတ်သက်ပြီးတော့ဟလာတိုင်တန်းမှနော်အေးအေးယူဆောင်ရွက်တာတဲ့နော်ဒီအစိုးရအနေနဲ့အလားရပ်ဖက်ဖွဲ့စည်းတဲ့သတင်းမီဒီယာတွေရဲ့တင်ပြမှုတွေနော်သတင်းဖော်ပြမှုတွေပေါ်မှာအခြေခံပြီးတော့ဆောင်ရွက်နိုင်မယ်နောက်ပြီးတော့အောက်ခြေမှာလည်းပဲတကယ်ဟလားစောင့်ကြည့်ပြီးတော့ကြက်မှန်ဆောင်ရွက်နိုင်မယ်ဆိုရင်ဒီတဲ့ပို့ပြီးတော့အားကောင်းတဲ့နော်အခင်းချင်းတစ်ခုကိုဖော်ဆောင်နိုင်လိမ့်မယ်လို့မြင်ပါတယ်
အစိုးရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စားဝတ်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူတန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအင်ထောင်စုပေါင်း 9.4 တန်းအတွက် 182 ဘီလီယံဒုတိယအကြိမ်ဇူလိုင်နဲ့ဩဂတ်စ်လမှာအင်ထောင်စု 9.4 တန်းအတွက်တအိမ်ထောင်ကျပ်2000နှုန်းနဲ့ 218 ဘီလီယံကျော်တတိယအကြိမ်စက်တင်ဘာလမှာအင်ထောင်စုပေါင်း 9.8 တန်းအတွက်113ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့မဲ့အစီအစဉ်မှာတော့ကက်ယောဂါကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ဒေသတွေကအခြေခံလူတန်းစားမိသားစုတစုကို4000နှုန်းနဲ့ကြံဒေသတွေမှာတော့တစုကို2000နှုန်းနဲ့ခန့်မှန်းချီအိမ်ထောင်စုပေါင်း6တန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်သုံးစွဲဖို့ရည်ရွယ်ထားတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။